ကာဇာကမြောက်ဒေသမှာအစ္စရေးနဲ့ဟားမတ်စ်အပြစ်ရဲ့ဆွေးနွေးပွဲဟာနောက်ဆုံးအဆင့်ကိုရောက်ရှိနေပြီးနှစ်ဖက်လုံးဟာသဘောတူညီချက်မရသေးပေမဲ့အနီးစပ်ဆုံးဖြစ်နေကြပြီလို့ကာတာနိုင်ငံကအင်ကာနေမှာပြောလိုက်ပါတယ်။ဒါပေမဲ့သဘောတူညီချက်ရတဲ့အထိပိုလို့မျှော်လင့်မထားကြဖို့လေကာတာနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာဂျက်အန်ဆာရီကအပတ်စဉ်တနင်္လာရှင်းလင်းပွဲမှာသတိပေးပြောကြားသွားခဲ့ပါတယ်။ကာတာအီဂျစ်နဲ့အမေရိကန်တို့ဟာအပြစ်ရဖို့လာချီစူးစမ်းခဲ့ကြပြီးအင်ကာနေမှာတော့အသေးစိတ်ညှိနှိုင်းရတဲ့အဆင့်ကိုရောက်ရှိသွားခဲ့တာပါ။နောက်ဆုံးမှာတော့အသည့်ပွင့်မြင်ရဖို့နီးနေပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းတတင်းလာနေကသူ့ရဲ့နိုင်ငံခြားရေးမူဝါဒအကောင့်ထဲပေါ်နိုင်ခဲ့ပုံကိုသက်တမ်းကောင်ကနေအနစ်ချုပ်ပြောခဲ့ရမှာထည့်သွင်းပြောကြားသွားခဲ့ပါသေးတယ်။သဘောတူညီချက်အရဇာကန်တွေလွတ်မြောက်လာပြီးတိုက်ခိုက်တာတွေရအစ္စရေးရဲ့လုံခြုံရေးကိုပြီးနိုင်မှာဖြစ်တယ်လို့ဟားမတ်စခဲ့တဲ့စစ်ကြောင်ဒုက္ခအကြီးကြီးရောက်ခွဲကြတဲ့ပါလက်စတိုင်းပြည်သူတွေကိုလူသားချင်းစာနာထောက်ထားရေးအရေးပါပါလှုပ်ဆောင်နိုင်တော့မှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။အခုလိုသဘောတူညီချက်ဟာပါလက်စတိုင်းနိုင်ငံထူထောင်ရေးလမ်းကြောင်းကိုရှေ့ရှုသွားနိုင်မလားဆိုတာကတော့မသိကွဲလာသေးပါဘူး။